ဆန့်ကျင်တဲ့အတွင်းမှာတိုင်းဒေသနဲ့နိုင်ငံတခွဲတွေအကြတိုက်ပွဲတွေဆက်ပြင်းထန်နေပြီးအင်္ဂါနေ့ကနမ်တူမြို့နယ်မန္တလေးကျေးရွာမှာတိုက်ပွဲထပ်ဖြစ်တာကြောင့်ဒေသခံပြည်သူရှေ့ရလောက်တိဘောမြို့ကိုတင်းရှောင်နေရတယ်လို့နေအိမ်တချို့လည်းမိလောင်ပျက်စီးခဲ့ရပါတယ်။ဒီချိန်ထဲမှာပဲကုခန့်ဒေသမှာလည်းတိုက်ပွဲတွေရှိနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုကျော်က တနေ့ TNL တန်းပလောင်ပူပေါင်းတပ်တွေကတစ်ဖက်ဖြစ်ပွားနေတဲ့တိုက်ပွဲတွေဟာမလ28ရက်နေ့ကလေးကပန်လုံရွာနီးမှာစတင်ခဲ့ပြီးဒီလ6ရက်နေ့ကတော့နမ်မတူမြို့နယ်မန်နီဂျေးရွာမှာတိုက်ပွဲထပ်ဖြစ်တာပါဒီတိုက်ပွဲဟာ RCSS တပ်ဖွဲ့တွေကမန်နီရွာမှာတက်ဆွဲပြီးတိုက်ခိုက်ခဲ့တာကြောင့်ဒေသခံရွာသားတွေဒီပေါ်မြို့နယ်ကိုရွာလုံးကျွတ်တင်းဆောင်နေရတော့ဒေသခံတူက VOE ကိုပြောပါတယ
်ပယ်နိုင်ခွဲနောက်ပိုင်းဆက်ဖြစ်တယ်ပတ်စ်တော့ RCSF တွေကမန်လီကျေးရွာတွေဝင်ပြီးတော့ဒီရွာရွာသားတွေပေါ်တယ်ဒီဘောကိုဆက်ဆံတာဒီမမနေကြနဲ့ပြောတယ်ပြောပြီးတော့5မိနစ်10မိနစ်လောက်ပဲအဲသူတို့ဖက်ကနေစပြီးတော့လက်နက်ကြီးပြစ်တယ်ဆက်ဖြစ်တော့ရွာရွာသားတွေကဒီဘောကိုကြည့်တယ်လူကပြေးကြမိုးတီတော်မရောက်သေးဘူးအတန်လျာစတိုက်ဖြစ်သွားပြီစတိုက်စိုက်တာ၄နိုင်ကျော်ကျော်လောက်မှခဏနာသွားတယ်လို့သူကဒီရွာရွာသားအကုန်လုံးပြေးတယ်စုစုပေါင်းဟောမန်လီစတဲ့ချက်ဒီမာလို့ပြောရှိရလို့ရှိရ
တိုက်ပွဲတွင်မန်လီရွာကနေ၅လုံးမိလောင်ပျက်စီးခဲ့တယ်လို့မန်လီရွာအနီးတီဘောမြို့နယ်အဆက်ကမိုးတီနဲ့ကွန်ဆက်လိတ်စတဲ့ရွာတွေကလည်းထပ်ပြေးတာတွေရှိတဲ့အကြောင်းနဲ့ဒီကနေ့မှာတော့တိုက်ပွဲဖြစ်တာမရှိကြောင်းပြောပါတယ်။ဒီဘောမျိုးနယ်စည်းမကြပရိုက်တာအဖွဲ့ကကုမျိုးကတော့မန်လီရွာကနေဒီဘောမျိုးကိုရောက်လာသူ900ကျော်လောက်ရှိပြီးမိုးတီရွာကနေမန်ကောင်းရွာကိုတင်းဆောင်သူ80လောက်ရှိကြောင်းပြောပါတယ
်။အခုဒီဘောမျိုးပေါ်မှာကျတော့မန်လီရွာရှောင်လာတာတော့900ကျော်လောက်ရှိ။မိုးတီကတော့မန်ကောင်းမှာ80လောက်ရှိတယ်လို့ပြောတယ်။မန်ကောင်းရွာဖုန်ကြီးကမှာ80လောက်ရှိတယ်လို့ပြောတယ်။မနေ့ကသူတို့ရဲရောက်ချင်းကစားရေးတောက်ယူတဲ့အချိန်မှာကျွန်တော်စံစီစားဟင်းကျက်ကြံပြီးတော့အကုန်လုပ်ပြီးသားတယ်။အော်ဒီနေ့လည်းအရှင်ရှင်ကြီးတချို့တွေလာလူကြတယ်လေ။ဒီမျိုးပေါ်မှာဒီဒါပရိုက်တာဖွဲ့တွေရောပေါ့နော်။အကုန်လုံးကဝိုင်းဝန်းပြီးတော့ကုမ္ပဏီကြီးကြ
။ဒီကိစ္စလောက်28ရက်နေ့ကနမ်ဘူမျိုးနဲ့ပန်လုံကြီးရောမှာတိုက်ပွဲဆက်ဖြစ်ခဲ့တဲ့နောက်ပန်လုံရွာသားတွေဟာအနီးနားကြီးရွာတွေနဲ့နမ်ဘူမျိုးပေါ်ကိုလူ1200ကျော်လောက်တိမ်းဆောင်နေရပြီးဒီလ9ရက်နေ့မှာတော့ပန်လုံရွာကလူနေရေး28လုံးမိလောင်ပျက်စီးခဲ့ပါတယ်။ကြောင်မင်းမျိုးနယ်အတွင်းမှာလည်းတိုင်းရင်းသားတပ်တွေကြားဖြစ်တဲ့တိုက်ပွဲကြောင့်စစ်ပြေးဒုက္ခတွေအနည်းဆုံး600ကျော်လောက်ရှိနေတယ်လို့ဒေသတွင်းကူညီသူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကနမ်မတူဒီဘောနဲ့ကြောင်မင်းမျိုးနယ်အတွင်းမှာတိုင်းရင်းသားတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေတယ်လို့ကုတ်ခိုင်ဒေသဘက်မှာလည်း KIA ကချင်း TNL တန်းပလောင်စတဲ့တပ်ဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေဖြစ်နေတဲ့သတင်းတွေလည်းထွက်နေပါတယ်။KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲဖြစ်တာနဲ့ပတ်သက်ပြီးအောက်ခြေကတင်ပြလာတာမရှိကြောင်းနဲ့ကချင်ပြည်နယ်ဘက်မှာတော့စီးရီးတင်းမာတာတွေရှိနေကြောင်းပြောပါတယ်
။ဒီနေ့တော့တိုက်ပွဲဖြစ်တဲ့တွင်တွေကျွန်တော်မကြားမိဘူးခင်ဗျာ။မနေ့ကတော့ဖြစ်တာလေမြန်ကေရဲ့တိုက်ရင်တွင်ဆက်ကွန်ဘက်မှာရှိနေတယ်။ဒီကျွန်တော်တို့တပ်ပိုက်ဆိုင်ရာတွင်တွေတက်တာတော့မဟုတ်ဘူး။ဒီဆိုရှယ်မီဒီယာပြတဲ့တွင်တွေတော့ကျွန်တော်ကြားရတာဖြစ်ပါရဲ့။အဲတမဟာလေးနေနေတဲ့ဒီကွန်ဖီတမတော်ပြရတော့ကေရီရှိတဲ့ဘက်မှာသူ့နာလို့ခုခံတဲ့ဘက်ဖြစ်တဲ့ဆိုတဲ့တွင်ဆက်ပါတယ်အဲ့လိုကြားပါတယ်ဒီဒီနေဘက်ကတွင်နဲ့ကျွန်တော်ခုတည်းကမရဘူးဗျာတမတော်ဘက်ကတော့စီအားနေထူထားတယ်နောက်သူတို့တက်ခန်းထဲမှာလည်းဒီလေးနဲ့ဒီဒီအားတွေပြန်ဖြစ်ထားတယ်ဆိုတဲ့တွင်ကတော့တော်တော်များများဖြစ်ပါတယ်ဆိုတော့စီရဲ့တိမာနေတဲ့အနေအထားကတော့ရှိပါတယ
် TNL ဘက်ကဆက်သွယ်တာမှာဆက်သွယ်မရခဲ့တယ်လို့တမတော်ဘက်ကလည်းတိုက်ပွဲဖြစ်ပေါ်တဲ့တွင်ထုတ်ပြန်ထားတာမရှိပါဘူးဖြစ်ပေါ်တဲ့တရားနည်းမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအကြမ်းဖက်ဖြိုခွဲတာနဲ့ပတ်သက်ပြီးဒိုင်းနာလက်နက်ကိုင်အဖွဲ့တွေကကောက်ကွက်ခဲ့တယ်လို့အဲဒီလိုအကြမ်းဖက်တင်းနေကြတဲ့နောက်ကချင်ပြည်နယ်မှာ KIA နဲ့တပ်မတော်ကြားတိုက်ပွဲတွေပြန်ဖြစ်နေတာပါခင်ဗျာ
။ဆန့်ကျင်နယ်တွင်ဒိုင်းနာလက်နက်ကိုင်အဖွဲ့တွေအချင်းချင်းကြားတိုက်ပွဲတွေဖြစ်နေတဲ့နောက်ဆုံးအခြေအနေတွေကိုကိုကျော်ကျော်သိန်းကစူးစစ်တင်ပြပေးခဲ့တာပါခင်ဗျာ။